မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Apple Server ပြဿနာကြောင့် Mac Computer တွေနှေးကွေးဆိုတဲ့သတင်း။ငယ်ဘဝကိုတတိယစီမဲ့ Nintendo ရဲ့ Mario Game and Watch ဆိုတဲ့သတင်း။ American အစိုးရမှပံ့ပိုးတဲ့ပညာသင်ဆုတွေအကြောင်းဟောပြောပွဲပြုလုပ်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ Apple Server ပြဿနာကြောင့် Mac Computer တွေနှေးကွေးဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါရစေ။မတ်သုံးဆွဲသူအများစုရဲ့ကွန်ပျူတာတွေက app ဖွင့်တဲ့အခါနေကွေးကုန်ပြီးတော့အခြား app ဝင်ဆောင်မှုပြဿနာတွေရှိနေတယ်လို့သိရပါတယ်။လူအများစုကအသစ်ထွက်လာတဲ့ Mac OS Server ကို download လုပ်အပြီး app ရဲ့ OCSP Online Certification Status Protocol ဝင်ဆောင်မှုပြုကြခဲ့ပါတယ်။ဝင်ဆောင်မှုဟာ Mac ပေါ်က Apple နဲ့ Third Party Software အတွက် Digital ခွင့်ပြုချက်တရားဝင်အောင်ပြုလုပ်ပေးတယ်လို့ Ars Technica ကဖော်ပြခဲ့ပါတယ်။ Apple အနေနဲ့ Status Site ပြဿနာကိုဖြေရှင်းပေးလိုက်ပေမဲ့သုံးစွဲသူတွေ Mac OS Software Update ပြုလုပ်မှုကိုတော့တားဆီးဖွယ်ရှိပါတယ်။အခုပြတ်တောက်မှုက BizSoft ကြောင့်ဖြစ်တာလားဆိုတာတော့မသိသေးပါဘူး။ဆက်လက်ပြီးငယ်ဘဝကိုတတိယစီမဲ့ Nintendo ရဲ့ Mario Game and Watch ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Nintendo ကတော့ငယ်ဘဝကိုအမှတ်ပြန်ရစီမဲ့ဂိမ်းဆက်လေးတွေကိုထုတ်လုပ်နေပါတယ်။အခုဆိုရင်လည်းပထမဆုံး Mario Game ကိုကစားနိုင်မဲ့တိတက်ဂိမ်းဆက် Super Mario Bros. Game and Watch ကိုရောင်းချနေပါတယ်။ဂိမ်းဆက်အသေးစားလေးမှာဂိမ်းနှစ်မျိုးလောက်ပဲကစားနိုင်ပါမယ်။ပုံသဏ္ဍာန်ကချစ်စရာကောင်းပြီးတော့စူဆောင်းသူတွေစိတ်ကြိုက်ဖြစ်စေမဲ့ဂိမ်းဆက်ဖြစ်ပါတယ်။Game and Watch ဂိမ်းဆက်ကိုဘေးဘက်ခလုံးနဲ့ဖွင့်ရပါတယ်။ဂိမ်းမှာမူလ Super Mario Boss ဂိမ်းနဲ့ Super Mario Boss 2ဂိမ်းအပြင် Mario ကဘောလုံးကိုအမြန်ပြစ်မြောက်တဲ့ LCD ဂိမ်းတို့ပါဝင်လာပါတယ်။မျက်နှာပြင်သိငယ်ပေမဲ့အရာကိုတောက်ပါပါတယ်။မူလ Nintendo Game Pixel အတိအကျအတိုင်းဖော်ပြထားပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ American အစိုးရမှပံ့ပိုးတဲ့ပညာသင်ဆုတွေအကြောင်းဟောပြောပွဲပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ American နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်ရဲ့ Lincoln ပညာသင်ဆုအကြောင်းနဲ့2021ခုနှစ်အတွက် American အစိုးရကပံ့ပိုးတဲ့ပညာသင်ဆုတွေအကြောင်းဟောပြောပွဲကျင်းပသွားမယ်လို့သိရပါတယ်။ပွဲကို2020ခုနှစ်နိုဝင်ဘာလ18ရက်မနက်10:00ကနေ11:00အထိ online ကနေတဆင့်ကျင်းပသွားမှာပါ။ American ပြည်ထောင်စုမှာမြန်မာကျောင်းသားတွေအတွက်ပညာသင်ဆုတွေအများကြီးရှိပါတယ်။ American နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်ရဲ့ Lincoln ပညာသင်ဆုအကြောင်းနဲ့2021ခုနှစ်အတွက် American အစိုးရကပံ့ပိုးတဲ့ပညာသင်ဆုတွေအကြောင်းကိုအသေးစိတ်ရှင်းလင်းပြောကြားပေးမှာပဲဖြစ်ပါတယ်။ပွဲတရောက်လူသူတွေအနေနဲ့ www.bit.ly/2HZSJU မှာစာရင်းပေးသွင်းတက်ရောက်နိုင်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။